NLD ပါတီရဲ့ဥပဒေအကြံပေးတရားလွတ်တော်ရှိနေဥက္ကဋ္ဌမှုကိုဒီကနေ့ကြားနာစစ်ဆေးရမှာတနတ်သမားကြည်လင်းဟာအောင်ဝင်းစော်အောင်ဝင်းခိုင်တဲ့ဇေယျဖြိုးတို့ကစီခိုင်းတာမျိုးမဟုတ်ဘူးဆိုတော့အခြေအနေတစ်ခုရောက်အောင်ဆွဲခေါ်တဲ့မိဂုံမျိုးတွေနဲ့အမှုလမ်းကြောင်းပြောင်းအောင်ဆောင်ရွက်လာတယ်လို့တရားလူရဲ့ရှေ့နေဥနေလာကပြောပါတယ်ဒီကနေ့စစ်ဆေးရမှာဥက္ကဋ္ဌရဲ့တမိဒေါက်တာရင်ရဲခိုင်အပါဝင်၅ဦးကိုစစ်ဆေးခဲ့တာပါVOA သတင်းတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ပါတယ
်တရားလွတ်တော်ရှိနေဥက္ကဋ္ဌလောက်ကျန်တက်ပြတ်မှုအတွေ့တဏှာရှိခံထားရသူကြည်လင်းအောင်ဝင်းစော်ဇေယျဖြိုးနဲ့မကြာသေးခင်ကအာမခံရသွားတဲ့အဝင်းထွန်းတို့ရဲ့အမှုအတွေ့တက်တေရီဖြစ်ကြတဲ့ရဲမူးထေးအောင်ရဲမူးမြတ်ထွန်းကျော်ဒူရဲအုပ်ဇွန်နိုင်အောင်ဆရာတော်ဥပ္ပိဇေယျနဲ့ရှိနေဥက္ကဋ္ဌရဲ့သမီးကြီးဒေါက်တာရင်ရယ်ခိုင်တို့ကိုခေါ်ယူစစ်ဆေးခဲ့တာပါဒီကနေ့အမှုအကြမ်းနာရမှာတော့တေကန်ရှိနေဘက်ကကြည်လင်းအောင်ဝင်းစော်နဲ့အောင်ဝင်းခိုင်တို့ဦးနဲ့ပူပေါင်းကြစီတာမျိုးမဟုတ်ဘူးဆိုတော့ပုံစံပေါက်အောင်မေးမြန်းတာမျိုးတွေရှိခဲ့တယ်လို့တရားလူရှင်းနေဦးနီလာက VOA ကိုပြောပါတယ
်ကျွန်တော်တို့ရှိဒီနေရတာရှိဒီတယောက်ကတော့ကမေးမြန်းတဲ့ဟာကိုကြည့်တဲ့အခါကျလို့ရှိရင်တော့အဓိကပြီးလမ်းကြောင်းကဒီနေ့တို့ဒီဒီဒီလေးဘက်ကနေပြီးတော့အောင်ဝင်းစော်တို့အောင်ဝင်းခိုင်တို့ပုတ်ထုတ်တဲ့မိကုန်းတွေမေးမြန်းတဲ့သဘောထားမျိုးကိုတွေ့ရပါတယ်
တေကံဘက်ကအခုလိုကြည်လင်းအဝင်းစော်နဲ့အဝင်းခိုင်တို့ပူပေါင်းကြံစီတာမျိုးမဟုတ်ကြောင်းပြောဆိုနေပေမဲ့တသိခံအထောက်အထားတွေအရသူတို့ပူပေါင်းကြံစီတယ်ဆိုတာပေါ်လွင်နေတယ်လို့တရားလူရှင့်နေဦးနေလက်ကပြောပါတယ်
ကျွန်တော်ဘက်ကကျွန်တော်ပြောမယ်ဆိုရင်တော့အဝင်းစော်အဝင်းခိုင်တို့နဲ့ကျွန်တော်တို့ပူပေါင်းကြံစီတဲ့ကိစ္စဘလုံးမဟုတ်ဘူးဖြစ်နိုင်လောက်ကျွန်တော်တသိခံအထောက်အထားတွေအရပေါ်ပေါက်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ဘလုံးပဲပို့တို့မအောင်မြင်နိုင်ဘူးလို့ကျွန်တော်ဆိုလိုချင်တာပါ
ရှိနေဥက္ကဋ္ဌလောက်ကျန်တက်ပြတ်မှုမှာပါဝင်တဲ့ကြည်လျက်ပါဝင်တန်ရရရှိသူ၃ဦးကိုရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာအပတ်စဉ်တောက်ကြနေတိုင်းစစ်ဆေးလာခဲ့တာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာအပတ်စဉ်ကြေတာပရီးနဲ့တောက်ကြနေရတဲ့စတိုက်ပြောင်းလဲစစ်ဆေးနေပါရယ်ဒီကနေ့ကြားတာစစ်ဆေးမှုဟာ၄၈ချိန်မြောက်လဲဖြစ်ပါတယ်ခင်ဗျာ